အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားမှုပါတဲ့ပြောစကားတွေနဲ့တူလူမျိုးအသီးသီးအလိုက်နိုင်ငံရေးမှာပါမတူကွဲပြားတာကနေအမေရိကန်နိုင်ငံသားဖြစ်တယ်ဆိုတာကဘာအဓိပ္ပာယ်လဲဆိုတဲ့အပေါ်ညှင်းခုံဆွေးနွေးနေတာတွေပြန်ဖြစ်လာပါတယ်ရွှေပြောင်းနေထိုင်သူအလုံးဟာယဉ်ကျေးမှုမျိုးစုံစုစည်းရာနိုင်ငံမှာအပြည့်အဝပေါင်းဆက်ဝင်နိုင်မယ်ဆိုတဲ့အမေရိကန်ရဲ့အိမ်မက်ရဲ့သတ်မှတ်ယူဆချက်ဟာလည်းဒီကနေ့ခေတ်မှာတော့တစ္ဆာခံမှုတရားဝင်မှုနဲ့လူမျိုးရေးဆိုတဲ့မေကွန်တွေကြောင့်ရှုပ်ထွေးလာနေပါတယ်။ Brian Patton ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အမေရိကန်ကမွတ်စလင်တွေလက်တင်အမေရိကန်ຫນွေဘွားတွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ပြောစကားတွေလူမျိုးမှုဆိုင်ရာတင်းကျပ်တဲ့မူဝါဒတွေဟာနိုင်ငံရေးအမြတ်ထုတ်ဖို့လူမျိုးစုတစ်စုလုံးကိုအမေရိကန်မဆန်းဘူးဆိုပြီးပြစ်တင်ရှုတ်ချတာဖြစ်တယ်လို့သမ္မတကိုဝေဖန်သူတွေကပြောပါတယ်ဒီထဲမှာ Brookings Institute က Andre Berry လဲတူအပါအဝင်မှာ
We know that people are using racism as a way to gain power and
ဆုံးတနေ့မှာတော့အာဏာရဲဖို့နီလန်တစ်ခုဖြစ်နေလူတချို့ခွင့်ထုခံစားရပြီးတော့အခြားသူတွေအတွက်ဝင်တော့ဝင်ဖို့ဖြစ်စီဖို့အကြောင်းရင်းကနေဖြစ်လူမျိုးရေးကိုအတုံးချနေကြတာပါ
အင်္ဂလိပ်စာတောက်အောင်မတင်နဲ့အထောက်အထားမဲ့ရှေ့ပြောင်းဝင်သူတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုပြောတာမီနီဆိုတာကဆိုမာလီမျိုးဘောအမေရိကန်နိုင်ငံသားတွေနဲ့ဆိုမာလီအခြေဆိုင်အစ္စလာမ်လက်နက်ကိုင်ဖွဲ့အယ်ရှာဘတ်ထဲဝင်သွားသူတွေစီလာပြီးတဲ့နောက်မွတ်စလင်အမေရိကန်တိုင်းဝိုင်းကတချို့လူတွေရဲ့တစ္ဆာခံမှုအပေါ်မေးခွန်းထုတ်တာတွေဟာကြိုးကြောင်းစီရော်တယ်လို့ American Enterprise Institute က Michael Brown လို့သမ္မတကိုထောက်ခံသူတွေကပြောပါတယ
် People have qualms about illegal immigrants which is understandable
တရားဝင်ရွှေ့ပြောင်းသူတွေနဲ့ပတ်သက်လို့လူတွေမှာစိုးရိမ်စိတ်ရှိတယ်လို့ကျွန်တော်ယူဆပြီးဒါကနားလည်လို့ရပါတယ်အားလုံးပေါင်းစည်းစေတဲ့ကျွန်တော်တို့ရဲ့ဖွဲ့စည်းတည်ဆောက်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကလို့အလုံးမဖြစ်တော့တဲ့အပေါ်မှာလည်းလူတွေစိုးရိမ်မှုရှိပါတယ
်အထောက်အထားမဲ့မက္ကဆီကန်ရွှေ့ပြောင်းဝင်သူတွေကိုရာဇဝတ်သားတွေမရင်းကောင်တွေလို့ယဉ်ညွန်းပြောဆိုတာရဲတွေရဲရဲဆက်ဆက်လုပ်တာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်တချင်းတည်ဆူချင်းတွင်ဒူးထောက်ကြတဲ့ African American ဘောလုံးအကစားသမားတွေကိုဖြစ်တင်ရှုတ်ချတာလို့သမရရဲ့ပြောဆိုချက်တွေဟာလူမျိုးရေးတင်းမာမှုတွေဖြစ်စေတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါ့အပြင်ပါလက်စတိုင်းနယ်မြေကိုသိမ်းပိတ်ထားတဲ့အတွက် American မဟာမိတ် Israel ကိုတပိတ်မှောက်တဲ့လှုပ်ရှားမှုကိုထောက်ခံတဲ့ American Muslim အမျိုးသမီးလွှတ်တော်အမတ်နှုတ်ဦးဟာသစ္စာမရှိဘူးဆိုပြီးဒိုင်းပြည်အပေါ်သစ္စာရှိမှုနဲ့သူ့မူဝါဒတွေအပေါ်ထောက်ခံမှုကြောင့်ရောတွေးဖြစ်တာကိုလည်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ Brookings Institute က Andre Berry ကအခုလိုပြောပါတယ်
။ You don't have to support a president to be patriotic and you certainly don't
သမ္မတကိုထောက်ခံမှမျိုးချစ်ဖြစ်တာမဟုတ်တယ်လို့အမေရိကန်ဖြစ်ဖို့လည်းသမ္မတကိုထောက်ခံစရာမလိုပါဘူး။ဒါကဘာမှကိုမသက်ဆိုင်တဲ့ကိစ္စတွေပါ
။ဝေဖန်သူတွေနဲ့နိုင်ငံရေးအတိုက်အခံတွေကိုပြန်ထိုးနှက်ဖို့သမ္မတကဒေရိုးပြောဆိုတာဒါဖြစ်တယ်လို့ဆိုပြီးလူမျိုးရေးခွဲကြတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ် American Enterprise Institute က Michael Brown လို့သမ္မတကိုထောက်ခံသူတွေကပြန်ခြေပပါတယ
် President Trump I think is an equal opportunity insulter
သမ္မတ Trump ဟာတန်းတူပုတ်ခတ်ပြောဆိုတဲ့သူလို့ကျွန်တော်ထင်ပါတယ်သူ့ကိုဒေါသထွက်အောင်ပြောတဲ့ဝေဖန်တဲ့ဘသူမဆိုလူမျိုးဘာသာအသားအရောင်တိုင်းရင်းသားဘာမှမခွဲကြပဲပုတ်ခတ်ပြောဆိုခံရမှာပါပဲ
အမေရိကန်မှာလူမျိုးစုနဲ့လူမျိုးရေးကွဲပြားမှုဟာဆမ်သမရမဖြစ်ခင်ဟိုးအရင်ကတည်းကရှိခဲ့တာဖြစ်ပေမဲ့သူ့သမရတန်အတွင်းပိုပြီးပြန်ထင်ရှားလာတာပါအခုကာလမှာဖြစ်ရင်အမေရိကန်ဟာပိုပြီးကွဲပြားလာကိုယ်ပိုင်လက္ခဏာနဲ့နိုင်ငံရေးပုံစံကပိုပြီးကျယ်ပြန့်လာနေပါတယ်ခင်ဗျာ